စစ်အစိုးရလက်ထက်မှာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတဲ့လက်ရှိအစိုးရအဖွဲ့တွေကထိတ်တန့်အရာရှိကြီးများပါဝင်ခဲ့တယ်လို့ Harvard Tech သို့ဥပဒေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းရဲ့သုတေသီတဦးကပြောဆိုလိုက်ပါတယ်။မြန်မာစစ်အရာရှိကြီး၃ဦးနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးကသူတို့ကိုဖမ်းဆီးနိုင်ဖို့ကျင်းနဲ့လောက်တဲ့တပ်တွေအထောက်အထားတွေတွေ့ရှိထားတယ်လို့လည်း Harvard ဥပဒေကြောင်းနိုင်ငံတကာရေးရာသုတေသီမက်ထရူဘာဂါကရန်ကုန်မြို့ဆုလီဒီရှန်ဂရီလာဟိုတယ်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါသတင်းစာရှင်းလင်းပွဲကိုကိုတိုင်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြမှာပါရှင
်လက်ရှိဆိုရအဖွဲ့တွေကပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုအထူးစစ်ဆေးရေးအဖွဲ့မှဗိုလ်ချုပ်ကြီးခင်စောဦးနဲ့ဗိုလ်မှူးချုပ်မောင်အေးတို့ဟာလွန်ခဲ့တဲ့6နှစ်ခန့်ကစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ Harvard ဥပဒေကြောင်းရဲ့နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဌာနကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်2005-2006ခုနှစ်အတွင်းတန်တောင်မြို့တော်ဝိုက်မှာတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အချင်းမြန်တပ်မ66တို့ဟာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့တိုက်ခိုက်ရာအနီးကရင်လူမျိုးစုအပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့တာပါတာဝန်ရှိသူ3ဦးရဲ့ပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်တေတွေရှိတယ်လို့ Harvard ဥပဒေကြောင်းရဲ့နိုင်ငံတကာတရားရေးလေ့လာသူ Matthew Baker ကအခုလိုပြောပြပါတယ်
In relation to 3 senior commanders that were commanders of Southern Command and Light Infantry Division 66 in 2005 and 2006 we have evidence which satisfies the standard required for the issuance of
2005-2006 ခုနှစ်အတွင်းပြစ်မှုတွေကျူးလွန်ခဲ့တဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ချင်းမြန်တပ်မ66ကစစ်အရာရှိကြီး3ဦးနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးကသူတို့ကိုဖမ်းဆီးနိုင်မှုကျင်းနဲ့လောက်တဲ့တပ်တွေအထောက်အထားတွေကျွန်တော်တို့စီမှာရှိပါတယ်။တစ်ချိန်တည်းမှာပဲဒီပြစ်မှုတွေကိုကုတ်ခဲတဲ့သူတွေဟာအစိုးရအဖွဲ့ထဲမှာရေးပါတဲ့နေရာတွေရနေရလဲတွေ့ရပါတယ်။ပြည်ထောင်ဝန်ကြီးဌာနကဒီလိုပြစ်မှုတွေကိုကျူးလွန်ခဲ့တာကိုတွေ့ရတော့နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာဘလောက်ထိစစ်မှန်တယ်လဲဆိုတာကတော့စဉ်းစားစရာဖြစ်လာပါတယ်။
လွတ်လပ်စွာပြစ်ခတ်ခွင့်ပြုထားတဲ့အမဲရောက်နယ်မြေကိုတန်တောင်မြို့တမြို့လုံးနီးပါးသတ်မှတ်ထားပြီးအဲ့ဒီနယ်မြေထဲဝင်ရောက်လာတဲ့လူအလုံးကိုအယက်သားမိမကလေးမရွေးပဲရန်သူအဖြစ်သတ်မှတ်ပြီးပြစ်ခတ်စေတယ်လို့လည်းမှတ်တမ်းကောက်ရမှာသိခဲ့ရတယ်လို့ပြောပါရယ်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ချင်းမြန်တပ်မ66တို့ဟာစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုကျူးလွန်နေတာတွေကိုအသေးစိတ်ဖော်ပြထားပါဗျ။စစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုတော့မက်ဒရူဘာဂါကအခုလိုခွဲခြားပြပါဗျ။
And to be very specific, the war crimes that we identify in this memorandum are attacking civilians, displacing civilians.
အသေးစိတ်ပြောမယ်ဆိုရင်တော့စစ်ရာဇဝတ်မှုတွေဟာရဲသားတွေကိုတိုက်ခိုက်တာ၊အင်အားတွေကိုစွန့်ခွာပြီးထွက်ပြေးစေတာ၊ရန်သူတွေရဲ့တိုက်ခိုက်မှုတွေကိုဖျက်ဆီးတာ၊အပိုင်သိမ်းတာ၊လူသက်တာ၊ညှဉ်းပန်းနှိပ်စက်တာတွေနဲ့လူတအုပ်ရဲ့တိတ်ခါကြဆင်းအောင်ဆောင်ရွက်တာတို့ဖြစ်ပါတယ်။လူသားတို့ဘောကျူးလွန်တဲ့ရာဇဝတ်မှုဆိုတာကတော့လူများစုကိုအတ္တမနေရာပြောင်းရွှေ့ခိုင်းမှု၊လူသက်မှု၊ကျွံ့ပြုတ်မှုနှိပ်စက်ညှဉ်းပန်းမှုနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကိုပြောဆိုတာပါ။
အစီရင်ခံစာမှာပြစ်မှုကျူးလွန်တာတွေကိုထင်ထင်ရှားရှားထောက်ပြထားပေမဲ့မြန်မာနိုင်ငံဟာ Rome Statute အရဖွဲ့စည်းထားတဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာပါဝင်ခြင်းမရှိတာကြောင့်နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းကပြစ်မှုကိုအရေးယူဖို့ဆောင်ရွက်မှာမဟုတ်ပါဘူး။ဒီအစီရင်ခံစာကိုပြည်သူတွေလက်ထက်ပြည်တွင်းအဖွဲ့အစည်းတွေလက်ထက်အရောက်ထည့်ပေးရတဲ့ရည်ရွယ်ချက်ကိုတော့အခုလိုပြောပြပါတယ
်။ First, we are deeply concerned about ongoing abuses in places like the Chin State and Northern Chan State.
ပထမဆုံးတော့အထမပြုကျင့်ခံရတဲ့အများဆုံးနေရာတွေဖြစ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းတို့လိုဒေသတွေနဲ့ပြုပြင်ပြောင်းလဲမှုတွေထိရောက်စွာဆောင်ရွက်နိုင်ခြင်းမရှိသေးတဲ့တိုင်းဒေသဒေသတွေမှာဖြစ်ပွားနေတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုအထူးစိတ်ပူပါတယ်။ဒါအပြင်2005နဲ့2006ခုနှစ်အတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေ၊မူဝါဒတွေနဲ့လက်တွေ့ဆောင်ရွက်မှုတွေကိုအထက်ပါနေရာဒေသတွေမှာဆက်လက်ပြုကျင့်သွားမှာကိုတော့စိုးရိမ်မိပါတယ်။အခုစစ်ဖြစ်ပွားနေတဲ့နေရာတွေမှာတိုက်ခိုက်နေတဲ့စစ်သားတွေနဲ့အရာရှိတွေဟာသူတို့ရဲ့လုပ်ရက်တွေကိုအထူးသတိထားဖို့လိုပါတယ်။နိုင်ငံကတာဝန်ရှိအကြီးအကဲတွေအနေနဲ့လည်းနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းကအခုလိုမတရားပြုကျင့်ခံရတာတွေကိုအသေးစိတ်စုံစမ်းထောက်လှမ်းနိုင်တယ်ဆိုတာကိုသိစေချင်ပါတယ်။ဒါအပြင်ဒီအဖွဲ့အစည်းဟာပြစ်မှုကျူးလွန်သူတွေရဲ့အခြားပြစ်မှုဆိုင်ရာတွေကိုလည်းဖော်ထုတ်သားဖို့တာဝန်ယူပါတယ
်။စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ရာဇဝတ်မှုကျူးလွန်တာတွေကိုမြန်မာစစ်တပ်အပြင်အတိုက်ခံတိုင်းရင်းသားအဖွဲ့တွေကလည်းသတိပြုစင်ကြင်သင့်တယ်လို့သုံးသပ်သွားပါတယ်။ဒီအစီရင်ခံစာဟာပြည်သူတွေရဲ့တစ်ဖက်သက်အသံသာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောပေမဲ့ပြည်ရင်းမှာဖြစ်ပွားနေတဲ့စစ်တပ်နေခံနေရတဲ့အယက်သားတွေရဲ့အတန်နေခံစားချက်တွေကိုလူအများသိရအောင်မှတ်တမ်းထုတ်ပြန်ပေးတာဖြစ်တယ်လို့ပြောပြသွားပါတယ်ရှင်။